အင်ဒိုနီးရှားနိုင်ငံအနောက်ကြဘပင်လယ်ပြင်တွင်ပြစ်ကျသွားခဲ့တဲ့ Air Asia 4ရဲ့အဓိကခိုးရရှိနေတဲ့နေရာကိုတွေ့ရှိထားပြီလို့ယုံကြည်ကြောင်းအင်ဒိုနီးရှားအနာဘယ်နီကပြောပါတယ်။အဲဒီဥတုဆိုးရတဲ့အတွက်လေယာဉ်ပေါ်ပါသွားတဲ့ခီးသည်တွေအလောင်းတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေသေးဖြစ်ပါတယ်။ပင်လယ်ပြင်အောက်ပေ100ကနေ160နဲ့တဲ့ကြမ်းပြင်မှာပလက်လန်ပြီးလဲကျနေတဲ့လေရင်ပုံစံကိုဆိုနာကတဆင့်ရယူတဲ့ပုံတွေမှာတွေ့ရတယ်လို့အရာရှိတွေကပြောပါတယ်။ဒါပေမဲ့ Air Asia အကြီးအကဲတိုနီဖာနန်ဒက်စ်ကတော့ပင်လယ်မြေနဲ့ပြင်အောက်မှာလေရင်နဲ့တူတဲ့ပုံတချို့တွေ့ရပေမဲ့အတည်ပြုလို့မရသေးဘူးလို့နောက်ပိုင်းမှာရှော့ပေါ်ပြောဆိုခဲ့ပါတယ်။ရေသိပ်မနဲ့လာတဲ့နေရာကနေနောက်ထပ်အလောင်းလေးလောင်းကိုအနာပိုင်တွေကဒီကနေ့ထပ်မံရှာဖွေတွေ့ရှိခဲ့တဲ့အတွက်စုစုပေါင်းရှာဖွေတွေ့ရှိတဲ့အလောင်း9လောင်းရှိသွားပြီဖြစ်ပါတယ်။တွေ့ရှိသူတချို့မှာအဝတ်အစားအပြည့်ပါသူရှိသလိုတချို့လည်းမပါသလောက်ပဲလို့ဆိုပါတယ်။အမျိုးသမီးတဦးနဲ့ဆယ်ကျော်သက်အရွယ်အမျိုးသားတဦးတို့ရဲ့အလောင်းတွေကိုတော့လေရင်စတင်ပြန်တန်းခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကိုပို့လိုက်ပြီလို့ရဲအယားရှိဘမ်ဘန်းဟာမနုကပြောပါတယ်။လေရင်မှာပါသွားတဲ့ခီးသည်နဲ့လေရင်ဝန်ထမ်း162ယောက်ထဲကအသက်ရှင်ကျန်ရသူတယောက်မှမတွေ့သေးပါဘူး။လေရင်ပြတ်ကျသွားတယ်လို့ယူဆရတဲ့ဘော်နီယိုကျွန်းအနီးမှာမိုးသည်ထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေတဲ့အပြင်လေလိုက်တွေကလည်း3မီတာလောက်အထိမြင့်တက်နေတဲ့အတွက်လေကြောင်းကနေရှာဖွေလုပ်ငန်းတွေလှုပ်ဆောင်မှုအခက်အခဲတွေရှိနေကြောင်းရှာဖွေရေးနဲ့ကယ်ဆယ်ရေးအရာရှိတွေကဒီကနေ့ပြောပါတယ်။